ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာတင်သွင်းဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအနန်ဟာဒီကနေ့မွန်လွယ်ပိုင်းမှာမြန်မာနိုင်ငံကိုရောက်ရှိပါရယ်ကိုဖီအနန်ဦးဆောင်တဲ့ရှိခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ဩဂုတ်လ24ရက်နေ့မတိုင်ခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်တခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအစီရင်ခံစာတင်ပြဖို့ရှိပါရယ်မနေ့ဖြန်မှာတော့မစ္စတာကိုဖီအနန်နဲ့ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံသွားဖို့ရှိနေတာပါတင်ပြပြေဆုံးကတော့ VOA မြန်မာပိုင်းတင်ထောက်မှမြင်မြင်ခိုင်ကတင်ပြထားပါရယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အနေနဲ့အပြစ်သက်အစီရင်ခံစာကိုပြည်သူလူထုထံမချပြခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေထံတင်ပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်ဦးဝေလွင်ကပြောပါတယ်
။ကျွန်တော်တို့အသေးစိတ်ကတော့ဟိုလုံခြုံရေးရမပြောဖို့မြတ်တရားခံထားပါလေနော်။ကျွန်တော်တို့တင်မှမယ်အစိုးရအဖွဲ့ဝင်ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကော်မရှင်ကလည်းပြည်သူအစိုးရကကျွန်တော်တောင်းဝင်ပေးတာလေ။အစိုးရကိုကျွန်တော်တို့ပြန်မယ်ပြန်ပြီးလို့ရှိရင်24ရက်နေ့ကြာပြည်သူများသိအောင်ကျွန်တော်တို့လည်းရှင်းလင်းမှုလုပ်ပါမယ်ခင်ဗျာကျွန်တော်တို့အကြံပြုတော့ပါမယ်ကျွန်တော်တို့တာဝန်ပေးရတဲ့လူတွေနဲ့အားလုံးတွေကိုအစီအစဉ်ရှိပါတယ
်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးအကြံပေးအစီရင်ခံစာတင်ပြဖို့အတွက်ကုလအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာဒီကနေ့ဩဂတ်လ22ရက်နေ့မွန်လွဲပိုင်း3နာရီမှာရန်ကုန်မြို့ကိုရောက်ရှိလာတာပါဩဂတ်လ24ရက်နေ့ကြာသပတေးနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပြီးအများပြည်သူသိအောင်အပြစ်သက်အစီရင်ခံစာကိုချပြမှာဖြစ်ပါတယ်။ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ရင်းပဋိပက္ခတာစီရေးပြန်လည်တည်မြဲရေးအခြေခံဝန်ဆောင်မှုတွေရရှိရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ကော်မရှင်ဘက်ကအသိပေးထားပါတယ်။ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာမနက်ဖြန်မှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။ရခိုင်မျိုးသားပါတီဘက်ကတော့ဒီတွေ့ဆုံမှုမှာမပါဝင်လို့ကြောင်းအကြောင်းပြန်ကြားထားတယ်လို့အမ်းမြူနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။ဒီတောင်စုလွှတ်တော်ပေါ့နော်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကအမတ်တွေကိုမနက်ဖြန်တွေ့ဖို့ကိုဖီအာနန်ဘက်ကတောင်းဆိုတဲ့ပုံပဲ။ဒါကျွန်တော်တို့ကိုင်ယူတာပါတီဖက်ကအမတ်တွေကတော့မတွေ့လို့ဘူးဆိုတဲ့သဘောနဲ့ပြန်ကြားထားတာရှိပါတယ်။ဘာကြောင့်ဆိုရင်စကားရကျွန်တော်တို့ကော်ဖီအနန်ကော်မရှင်ဖွဲ့စည်းကလေးကကျွန်တော်တို့ဘက်ကပြည်သူ့လွှတ်တော်ဘက်မှလည်းကန့်ကွက်တာရှိပါတယ်။ဒါဆိုနိုင်ငံတော်အတိုင်ပင်ခံဥပဒေအရအဲဒီလိုနိုင်ငံတကာနဲ့ရှိတဲ့ပုဂ္ဂိုလ်များနဲ့နော်ရခိုင်ပြည်တစ်ခါကိုစုံစမ်းဖွဲ့စည်းပိုင်ခွင့်ကိုဥပဒေအရမရှိဘူ
း။လက်ရှိရခိုင်ပြည်နယ်ရဲ့ပြဿနာကိုမစ္စတာကော်ဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေလောက်နေတဲ့ဖြည့်ရှင်းနိုင်မယ့်အနေအထားမရှိဘူးလို့ဒေါက်တာအေးမောင်ကသူ့အမြင်ကိုပြောပါတယ
်။အဲ့နောက်ဆုံးအစီရင်ခံစာဖတ်တော့မယ်။မထွက်ခင်မနစ်ဖြန်ဆိုလားတပတ်ကစာများသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုတဲ့သတင်းတွေထွက်နေတယ်။အဲ့တော့သူ့ရဲ့အစီရင်ခံစာကိုဒီဘက်ကဆိုရလွတ်တော်တမ်ရိုဘက်ကဘလောက်ချီနော်လက်ခံတယ်အဲ့ဒါတော့ကျွန်တော်တို့မပြောနိုင်ဘူး။အဲ့တော့ကျွန်တော်တို့နားလည်တာကလက်ရှိရခိုင်ဘက်မှဖြစ်နေတဲ့ပြဿနာဒီနိုင်ငံတကာအဖွဲ့အစည်းတခုမှလုပ်ခဲ့တဲ့ပုဂ္ဂိုလ်တူလာရောက်ပြီးမှနော်ခုနပြောလိုလိလစုံစမ်းပြီးမှအကြံပြုတာလောက်နဲ့ဖြည့်ချင်းလို့ရမယ်တာမဟုတ်ဘူးလို့ကျွန်တော်တို့ဘက်ကသုံးသပ်တယ်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားပြတ်အစီရင်ခံစာကိုတော့2019ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပြီးအဲ့ဒီအစီရင်ခံစာပါအကြံပြုချက်တွေရဲ့တဝက်လောက်ကိုတော့အကောင့်ထဲပေါ်ထားနိုင်ပြီလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောဆိုထားတာလည်းရှိပါတယ်။ရခိုင်အကြံပေးကော်မရှင်ဟာရခိုင်ပြည်နယ်တွေကမတူကွဲပြားတဲ့အတိုင်းဝိုင်းတစ်ခုကြားကပြဿနာကိုပြည်လည်နိုင်ဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုအဓိကအကြံပြုနိုင်ဖို့ဖွဲ့စည်းထားတာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆိုတာကိုအဓိကစုံစမ်းဖို့မဟုတ်ပါဘူး။ရခိုင်အကြံပေးကော်မရှင်ကိုပြီးခဲ့တဲ့2016ဩဂတ်လမှာဖွဲ့စည်းခဲ့ပြီးနှစ်လအကြာရခိုင်ပြည်နယ်မောင်တော်ခရိုင်မှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကလူနည်းစုမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေပေါ်ထွက်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကတော့ကုလသမဂ္ဂကတန်တရားရှိသလိုမျိုးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမရှိခဲ့ဘူးလို့ပြောဆိုထားတာလေးရှိပါတယ်ရှင်။